က်ယောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာတကြီးပိုင်းမဲဆန္ဒရှင်တွေအိမ်မှာနေရင်ကြိုတင်မဲ့ပေးနိုင်အောင်ရွေးကောက်ပွဲကော်မရှင်ကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။ရွေးကောက်ပွဲမှာမဲပေးကြမဲ့မဲဆန္ဒရှင်တွေကအသက်60နဲ့60အထက်ရှိသူတွေအနေနဲ့ဒီလ29ရက်နေ့ကနေနောက်လ5ရက်နေ့ထိအိမ်ကနေကြိုတင်မဲ့ပေးနိုင်အောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်နေတာဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုအန္တရာယ်ကိုသတိထားဖို့လိုတဲ့တကြီးပိုင်းတွေလူစုလူဝေးရှောင်ပြီးမဲယုံသွားစရာမလိုအောင်ပြင်ဆင်နေတယ်လို့လည်းမန်လေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှိန်ဝင်းကပြောပါတယ်
။လိုက်ကောက်မဲ့ကော်မရှင်အဖွဲ့ခွဲတွေပေါ့ရင်မောင်းနေရောကျွန်တော်ကိုဗစ် SOB 1တိုင်းပေါ့ဗျာ။မတ်စတိုလက်အိတ်တို့ခင်းကျေတွေဖောင်းပြီးသွားမှာပေါ့။ခဲပြေးကြသလားဒါပေမဲ့ပြည်လဲနေနိုင်တယ်ဆိုတော့ဥပဒေ၄ဥပဒေညွှန်ကြားချက်ကိုကျွန်တော်တို့မေးရတာ။အဲ့ဒီမေးတဲ့အတိုင်းပေးမယ်ဆိုရင်လည်းသူ့အိမ်ထဲမှာသူစံနာမဲပေးပေါ့။သူပေးတဲ့မဲကျိုးတယ်မဲအိတ်ကိုကျွန်တော်တို့စာအိတ်နဲ့လက်ခံပြီးတော့လဲကုန်းနဲ့ထည့်သွင်းသွားမှာပါပဲ။ဟောကျွန်တော်တို့ကောက်နေတာကျွန်တော်တို့မှာလေးလာစောင့်ကြည့်သူတွေကိုယ်စလဲလောင်းနေဒိုရီမို့သူ့ရဲ့ရေကောက်ပဲကိုယ်စလဲတွေခေါ်သွားမှာဗျ။အမဆိုရင်ညာမရှိသူတို့ရှိပါပဲလုံးပါပဲကော်မရှင်ကတော့ရောက်ပဲပါပါတယ်ဆရာကတော့သူကရွေးကောက်ပွဲလုပ်ငန်းစဉ်ဆရာတမှုဆွေးနွေးမှုရှိမရှိစောင့်ကြည့်လေ့လာမယ်ကိုယ်တလဲတွေပေါ့ကျွန်တော်ကော်မရှင်နေနဲ့တော့၃ရောက်ပ
ါတက်ကြီးပိုင်းတွေအိမ်ကနေကြိုတင်မဲ့ပေးဖို့အတွက်ကိုဗစ်ကပ်ရောဂါအဓိကကြုံနေရတဲ့ရန်ကုန်တိုင်းအတွင်းကိုကိုကျွန်းကလွဲလို့ကျန်44မြို့နယ်နဲ့ရခိုင်ပြည်နယ်မန္တလေးတိုင်းအေရဝတီတိုင်းပဲခူးတိုင်းကမြို့နယ်တချို့အပါအဝင်စုစုပေါင်းမြို့နယ်80ကျော်သတ်မှတ်ထားပါတယ်။နောက်ပြီးကျန်တဲ့မြို့နယ်တွေကအသက်60နဲ့အထက်မဲဆန္ဒရှင်တွေအနေနဲ့လေမဲယုံမှာကိုယ်တိုင်လာရောက်မဲမပေးခြင်းရင်ရက်ကြီးကော်မရှင်ရုံးတွေကိုတွားရောက်ပြီးကြိုတင်မဲပေးနိုင်တယ်လို့ကျမ်းမာရေးအခြေအနေအရကိုယ်တိုင်တွားဖို့အခက်အခဲရှိရင်လေသက်ဆိုင်ရာရက်ကြီးကော်မရှင်တွေစီအကြောင်းကြားပေးတယ်ဆိုရင်နေအိမ်မှာပဲကြိုတင်မဲပေးနိုင်ဖို့စီစဉ်ပေးမယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒီလနှောင်းပိုင်းကစလို့တက်ကြီးပိုင်းတွေအိမ်ကနေကြိုတင်မဲပေးခွင့်ရမယ်အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ညွှန်ကြားချက်တွေကိုတော့မတိရသေးဘူးလို့ရန်ကုန်တိုင်းဒေသကြီးလှိုင်သာယာအနောက်ဘက်ပိုင်းမြို့နယ်ကော်မရှင်ဥက္ကဋ္ဌဦးကြည်ထေးကပြောပါတယ်
။ဟာ60ကြိုတင်မဲပေးမယ်ပေးရမယ်ဆိုတော့ဟိုလက်ခံထားပြီးပြီပေါ့နော်။ဒါပေမဲ့ဘယ်လိုပုံစံပေးမယ်ဘလို့လောရမယ်ဆိုတော့ညှိတာချက်တော့မထွက်သေးဘူးညီမ။အသေးစိတ်ပေါ့သူ့ project အသေးစိတ်တော့မထွက်သေးဘူး။အဲ60လူကြီးစင်းတော့ပါတော့ကျွန်တော်တို့ဒီမှာဟောပြန်ပြီးပြုစုရသေးတာပေါ့နော်။14ရက်နေ့ကြီးကပုံစံ3လက်ခံထားနေတယ်ဆိုတော့ခင်းပိတ်လို့မရသေးဘူးပေါ့
။အသက်ကြီးရင်သူတွေအနေနဲ့ COVID ကူးစက်ခံရရင်စိုးရင်ရတဲ့အခြေအနေနဲ့ရင်ဆိုင်ရနိုင်တာမို့ကြိုတင်မဲပေးနိုင်မှုစီစဉ်တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအောက်တိုဘာ9ရက်နေ့ကပြောဆိုထားပါတယ
်။ဒီလိုအသက်60ကျော်တွေကကြိုတင်မဲပေးမယ်ဆိုလို့ရှိရင်ရွေးကောက်ပွဲနေ့မှာမဲယုံနေမှာသွားပြီးတော့မဲပေးမယ်လူတွေရဲ့အရေးအတွက်ကကြောက်သွားပါတယ်။လိုအပ်တဲ့ကွာချမှုပေါ့နော်၆ပေ၆ပေကွာပြီးတော့လှုပ်ထားတော့တရားနဲ့တော့ထိတွေ့မှုနေအောင်လုံနိုင်တဲ့ခါကြတော့ပို့ပြီးတော့ကျမတို့အားလုံးလုံခြုံမှာဖြစ်ပါတယ်ဒီပြည်သူတွေလုံခြုံမှုအတွက်လိုအပ်တဲ့ mask တို့ဒီ face shield တို့ပါဒါတွေပါတွေလည်းနိုင်ငံတော်ကနေပြီးတော့တာဝန်ယူပြီးတော့လုပ်ပေးပါမယ်ကျမရေးအရာလေကျမတို့အနေနဲ့60ကျော်တွေအတွက်ဟိုပို့ပြီးတော့စိတ်ချမှာဖြစ်ပါတယ်အဲ့တော့ကျမလည်းအိမ်ကချုပ်တင်မဲ့ပြလို့ရတာပေါ့
ရွေးကောက်ပွဲဥပဒေမှာတော့မဲဆန္ဒနေမြေမှာရှိနေပေမဲ့ကိုယ်တိုင်လာမဲမပေးနိုင်တဲ့အသက်အရွယ်ကြီးရင်သူတွေအနေနဲ့ကြိုတင်ဆန္ဒမဲလက်မှတ်နဲ့ဆန္ဒမဲပေးပိုင်ခွင့်ရှိပြီးသက်ဆိုင်ရာရက်ကွက်သို့မဟုတ်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်ပေးရမယ်လို့ဖော်ပြထားပါတယ်။နိုဝင်ဘာ၈ရက်နေ့မှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ကြမဲ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။